တောင်ကိုရီးယားသမ္မတယွန်ဆုကယိုကိုဖမ်းဆီးဖို့အတွက်ဝရမ်းထုတ်ပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကတရားရုံးကိုတနင်္လာနေ့ကရှောက်ထားလိုက်ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့ကိုရဲတပ်ဖွဲ့စစ်တပ်နဲ့အစိမ့်မြင့်တာဝန်ရှိသူများဆက်ရအကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရေးရုံး CIOHO တို့နဲ့ဖွဲ့စည်းထားပြီးဥဆောင်ဖွဲ့ CIOHO ကဆိုးမြို့အနောက်ပိုင်း KI တရားရုံးမှာရှောက်ထားတာကိုအတည်ပြုပါတယ်အနာအလွဲသုံးစားပြုမှုနဲ့ပုံကမှုမြောင်းမြောက်တို့နဲ့ပတ်သက်ပြီးသမ္မတကိုသူတို့ကမေးမြန်းခြင်းကြပေမဲ့သမ္မတရုံးကလက်မခံတာကြောင့်အခုလိုဖမ်းဆီးမိတ်တောက်ခံတာဖြစ်ပါတယ်။သမ္မတရှေ့တွင်ယွန်ကက်ကွန်းကတော့ဖမ်းဆီးမိတ်တောက်ခံတာကမခိုင်လုံတဲ့ပြင်အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရုံးအနေနဲ့ပုံကမှုမြောင်းမြောက်ကင်တွဲဖို့ဥပဒေကြောင်းအရလုပ်ပိုင်ခွင့်မရှိပါဘူးလို့ပြောပါတယ်။သူ့ရဲ့ကောင်းွက်လောက်ဟိုအဲ့ဒီတရားရုံးကိုပဲသူကတွင်းလိုက်ပါတယ်။သမ္မတမှာရာဇဝတ်ကြောင်းအရတရားစွဲဆိုခံရခြင်းကကင်းလွတ်ခွင့်ရှိပေမဲ့တဘုံထမှုဓမ္မမုံနိုင်ငံတော်ပုံကမှုအထီတော်ကင်းလွတ်ခွင့်ကပေးမထားပါဘူးအမျိုးသားလွတ်တော်ကဒီဇင်ဘာ14မှာတပ်ပရကိုဆွတ်ဆွဲပစ်တင်ခဲ့ပြီးတပ်ပရရွံ့ရဲ့ကာကြမဟာအခုခါမှာဖွဲ့စည်းပုံခုံရုံးပေါ်မူတည်နေပါတယ်